ပြည်ကအဂူလာကရခိုင်ပြည်နယ်ကနေရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေဖို့အခြေစိုက်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရကကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းဖရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့မှန်ကန်ကြောင်းလဲအမေရိက Sitaye, Nemye Shini Yi Jow, the pair Bangladesh Nangangu, Twebigede, Rohingya Dukade, Kunating Shia, Cox Bazama, Medigan Nanganjaitana, Usaune, Sunzan Sisi Puega, Balane, Ibilaga, Dwayo, Sisi Gede Jow, Medigan Suya Yashi Rigu Gugabi, Rider Drimha, Popia, Tara Pibari, Kulu, Medigan Ye, Sunzan Sisi Mugu, Human Rights Watch Apoye, Ashaia, who's on director, Brad Adams Ga, Juzu Lightbari.
Well, we're very pleased that the United States is investigating the United Nations.
American Suyaga, Kulu, Sunsisira, Juzubari. Kulamaga, Chelet Shapu, Puega, Luku Ye Concierge, Taman Bijaya, Sunsisinidru, Human Rights Watch Apawi, NGO Pue, Domingale, Sunsisimu, Pilokajara Pibari. Guadoma, Shirang and Jiriga, Dikisago, a later kind of Jabu, Yijibari. To the pin. လူနွေကောင်စီဖော်ဝင်နိုင်ငံတွေကအလေးထားဖို့လိုအပ်ပါတယ်ဒီသတင်းမှာကိုမှလည်းအဖော်ဝင်နိုင်ငံတွေအဲ့ဒီဒေသကိုသွားကြဖို့ရှိပါတယ်လူနွေကောင်စီဖော်ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာပြည်ပခအကြောင်းအသေးအချာအချက်လက်တွေသိနိုင်မှာပဲမြန်မာနိုင်ငံကို ပြစ်မှုဆိုင်ရာဥပဒေနောက်ခံတွေရှိကြပြီးရဝမ်ဒါနဲ့ယူဂိုစလာဗီးယားနိုင်ငံဟောင်းတွေကိုခုံရုံးတင်ခဲ့စဉ်ကပါဝင်လုံဆောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဒါအပြင်ဆူဒန်အစိုးရပေါ်စီးပွားရေးကဒဏ်ခပိတ်ဆို့မှုချမှတ်ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်ကထုတ်ပြန်ကြေညာနိုင်ခဲ့တဲ့2006ခုနှစ်ကစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့တဲ့ American
They
went and found experts, as they should. This is what a responsible government should do.
တော်ဝင်ပြီးအစိုးရတရားအနေနဲ့စွမ်းစစ်ဆေးရမှာကြံကျင်နားလည်ခဲ့သူတွေကိုအသုံးပြုရမှာဖြစ်ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းဒီလိုလူတွေကိုပဲအသုံးပြုလာပါ။ဒါကြောင့်ဒီလူခွင့်ရဲ့ကျူးလွန်ချိုးဖောက်မှုတွေဟာမမှန်ကန်ဘူးလို့မြန်မာအစိုးရကစက်ငင်းလို့ရနိုင်မှာမဟုတ်တော့ပါဘူး။ခုလိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်လက်တွေရိုက်တာသတင်းမှာဖော်ပြခြင်းနဲ့ ွေအနေနဲ့ကိုယ်နိုင်ငံတွင်မှရှိနေသူတွေအားလုံးရဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးပြစ်မှုကျူးလွန်သူတွေကိုလည်းအေးအေးနိုင်နိုင်မယ်လို့ယူဆတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်စုံစမ်းစစ်ဆေးသူတွေဟာကော့ခ်စ်ဘဇားရှိဒုက္ခသည်စခန်းမှာရိုဟင်ဂျာအမျိုးသမီးနဲ့အမျိုးသားပေါင်း1000ကျော်တို့ကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ခုလိုအသေးစိတ်အချက်အလက်တွေကိုကြောက်ယူရမှာအမြေရှင်းလင်းရေးမှပါဝင်ခဲ့တဲ့လုံခြုံရေးတပ်တွေရဲ့အသေးစိတ်အချက်အလက်တွေကိုလည်းမေးမြန်းခဲ့တယ်လို့ဆိုပါတယ်။ Brad Adams က
I know that the United States is looking at individual responsibility so they're looking for the names of
American soldiers in Syria.ပြမှုကျူးလွန်မှုတွေတောင်းရှိတဲ့မြန်မာစစ်အရာရှိတွေရဲ့နာမည်တွေစစ်သားတွေရဲ့နာမည်တွေယူနီဖောင်းမှာတပ်ထားတဲ့ဒစိမ့်တွေစစ်တပ်ရဲ့အမိန့်ချမှတ်တဲ့စနစ်တပ်ခွဲတွေရဲ့ဒစိမ့်တွေဒီတပ်ခွဲတွေကဘယ်သူအမိန့်အောက်မှာရှိတယ်ဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါဒီစုံစမ်းတွေ့ရှိချက်အရာအပေါ်ပိုင်းကဘယ်သူမှတောင်းရှိတယ်ဆိုတာအဖြေထွက်လာမှာပါရွာတွေကိုမိရှုတာတွေတပ်ဖြတ်တာတွေအာဓမ္မပြုကျင့်တာတွေကိုကျူးလွန်ခဲ့ကြတဲ့စစ်သားတွေဟာဘယ်တရင်မှုအောက်မှာရှိနေတယ်ဆိုတာကိုသိနိုင်မှာဖြစ်ပါတယ်ဒါကြောင့်ဒီစုံစမ်းတွေ့ရှိမှုတွေဟာမြန်မာအစ်စ်မြင့်စစ်အရာရှိတွေအတွက်အန္တရာယ်ရှိစေနိုင်ပါတယ်
။အမေရိကန်နိုင်ငံကြားရေးဌာနရဲ့ခုလိုစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စစ်ဆေးပြီးမေလဒါမမဟုတ်ဇွန်လဆော့ဆော့ပိုင်းမှာစီရင်ခံစာပြုစုဖို့ရှိကြောင်းသိရပါတယ်။ထရမ့်အစိုးရအနေနဲ့ဒီစီရင်ခံစာကိုအများသိအောင်ထုတ်ပြန်မလား ဒါမှမဟုတ်တွေ့ရှိချက်တွေကိုမြန်မာအစိုးရအပေါ်တန်ခါပိတ်ဆို့မှုအသစ်တွေချမှတ်ဖို့အသုံးပြုမှလားဒါမှမဟုတ်နိုင်ငံတကာခုံရုံးတင်နိုင်ဖို့အကြံပြုမှလားဆိုတာကတော့သက်ကွဲစွာမသိရသေးပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာနှိုးကြားမှုရှိစေဖို့နှင့်အမှန်တရားထုတ်ဖော်နိုင်ဖို့အပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့တွေ့ရှိချက်တွေဟာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးနိုင်ငံခြားရေးဌာနကပြောခဲ့ပါတယ်ရှင်
ဒေါ်လာလာတန်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာ